တရုတ်သမ္မတဟူချင်တောင်းကအဂရီလိုက်စာမှုတိုက်ဖြတ်ဖို့အုပ်ချုပ်ရေးစနစ်ကောင်းမွန်အောင်ပြုပြင်ဖို့နဲ့တိုင်းပြည်မပြိုကွဲအောင်ထိန်းသိမ်းဖို့စီးပွားရေးတိုးတက်အောင်ဆက်လက်ဆောင်ရွက်သွားဖို့တိုက်တွန်းသွားပါတယ်မစ္စတာဟူဟာခေါင်းဆောင်တက်ရွေးချယ်မဲ့ပါတီကွန်ဂရက်မှာဂျာတာဘရီနီကလမ်းညွှန်မိန့်ခွန်းတရက်ပြောကြားခဲ့တာပါနိုင်ငံတနန်တလျားကကိုယ်စားလှယ်တွေကိုမိန့်ခွန်းပြောကြားရမှာတရုတ်နိုင်ငံရဲ့ကာကွယ်ရေးစနစ်ခင့်မီရေးကြိုးပမ်းဖို့တရုတ်နိုင်ငံကိုရေတပ်အင်အားကြီးနိုင်ငံတစ်ခုဖြစ်တည်ဆောက်ဖို့သမ္မတကပြောကြားသွားပါတယ်ဒါပေမဲ့သူတို့နိုင်ငံဟာငြိမ်းချမ်းတဲ့နိုင်ငံကြားရေးဝါဒကိုသာဆက်လက်ဖော်ဆောင်သွားမယ်ဆိုတာကိုအခိုင်အမာပြောကြားသွားပါတယ်တရုတ်ပြည်မှာဂျီးနဲ့ထိုင်ဝမ်တို့ဟာစစ်ဖက်လုံခြုံရေးယုံကြည်မှုတည်ဆောက်ဖို့နဲ့ငြိမ်းချမ်းရေးသဘောတူညီမှုတရရရှိအောင်ဆွေးနွေးဖို့ထိုင်ဝမ်ကျွန်းလွတ်လပ်ရေးလှုပ်ရှားမှုဟူသမျှကိုစန့်ကျင်ဖို့လည်းပြောကြားသွားပါတယ်ထိုင်ဝမ်ကျွန်းဟာနှစ်ပေါင်း60ကျော်တည်ကြားတည်ရှိနေခဲ့တာဖြစ်ပေမဲ့တရုတ်နိုင်ငံရဲ့ကိုယ်ပိုင်အုပ်ချုပ်ရေးအရဒေသတစ်ခုသာဖြစ်တယ်လို့ယူဆထားတာဖြစ်ပါတယ်ကွန်မြူနစ်ပါတီရဲ့အနာဂတ်ရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံရေးစနစ်ကိုလူတိုင်းပါဝင်နိုင်တဲ့ဒီမိုကရေစီပုံစံမျိုးပေါ်ဆောင်မှာဖြစ်ပေမဲ့အနောက်တိုင်းပုံစံတွေကိုတော့ပုံတူကူးချလိမ့်မယ်မဟုတ်ဘူးလို့ဆိုပါရယ်ရတ္တပတ်တပတ်ကြာပြုတ်လုတဲ့ဒီညီလာခံမှာယာဒူကနှုတ်ထွက်မဲ့ဟူချင်တောင်းနေရာမှာဒုသမရရှီကျင်းပင်ကဆက်ခံပြီးတော့မလာမှာစတင်တာဝန်ထမ်းဆောင်မယ်လို့မျှော်လင့်ရပါရယ်